ထိုင်းနိုင်ငံအတွင်းမှာနှစ်ပေါင်း20ကျော်အခြေချနေထိုင်လာခဲ့ကြတဲ့မြန်မာဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်လို့ရမရဆိုတာနဲ့ပတ်သက်လို့လုံခြုံရေးကောင်စီကတာဝန်ရှိသူတွေအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေနောက်ပြီး UNHCR စတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ထိုင်းမြန်မာနယ်စပ်မှာဒီမဲဆောက်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတွင်မှာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အတွက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့နေဆက်တလျှောက်မှာနှစ်ရှည်လများခေလုံခွင့်ပေးထားရတဲ့မြန်မာဒုက္ခသည်တွေရဲ့ကိစ္စတွေကိုလည်းဆွေးနွေးမှုတွေလှုပ်လာတာပါတက်ခရိုင်တွင်ကဒေသဆိုင်ရာအာဏာပိုင်တွေအပါအဝင်ထိုင်းနိုင်ငံရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေပြန်လို့ရနိုင်မှုရှိမရှိအခြေအနေတွေကိုတက်ခရိုင်မဲဆောက်မြို့မှာဆွေးနွေးဖလှယ်ခဲ့ကြတာပါ။ကရင်ဒုက္ခသည်ကော်မတီရဲ့ဒုတိယဥက္ကဋ္ဌဆရာကျော့ကတော့ငြင်းငြင်းရေးမရရှိသေးပဲဒုက္ခသည်တွေပြန်လို့မရသေးဘူးဆိုပြီးပြောဆိုလိုက်ပါတယ်
။မိုင်းကိစ္စကတော့တလောက်ရေးမကြည့်သေးဘူး။ကျွန်တော်အနေနဲ့ရေးကြည့်တာ peace ရောက်ဖို့ peace ရလာလို့ကြည့်မိုင်းရလို့လျှောက်နေကျွန်တော်ရှင်းသွားမှာပေါ့ဟုတ်တယ်မလား။အခုကပြီးနေရတော့ကျွန်တော်ရှင်းပြီးသူများပြန်ပြုတ်လဲရတာပဲဟုတ်တယ်မလားโอเคအဲ့ဒါကျွန်တော်တို့ KRCS scan ပေါ့လေကျွန်တော်က
ဟုတ်ကဲ့ဒါဆိုရင်ဆရာကြီးဒီအတင်းအကျပ်တွေမြန်ပို့တာမျိုးတွေဖြစ်လာမယ်အဲတော့မနော်ဒီခုလဲအခုဒီ KN နဲ့မြန်မာဆိုရလို့ကဒီစီစဉ်နေတဲ့ pilot project တွေရဒီဒုက္ခသည်တွေရွှေ့ပြောင်းမယ်ဆိုတာမျိုးတွေလဲကြားနေရတာတွေရှိတော့ဒီအဲ့လိုမျိုးအခြေအနေပေါ်မှာရောဆရာတို့ဘယ်လိုစဉ်းစားမလဲရှင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့
ကျွန်တော်ဒုက္ခသည်ရည်ခင်းကနော်local issue မဟုတ်ဘူး international issue ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ international principle အတိုင်းပဲသွားမယ်နော်ပြန်မိမိစံတာအရာကိုကျွန်တော်အခြေခံမယ်ဟိုဒုံတိုင်းဒုံတိုင်းဖြစ်နေပြီမဲ့ပြန်ချင်တဲ့လူပြန်ရဲတဲ့လူ spontaneous return ကိုကျွန်တော်မတောက်ဟု
တ်က
ဲ့တော့ဒီ UNHCR ရဲ့ principle ထဲမှာလည်းပါတယ်လीနော
်ဒုက္ခသည်တွေကရောဆရာတို့တွေ့မိတဲ့လောက်ပေါ့ဖြစ်နေမျိုးမှာအများစုကပြန်ရင်ကြတာမျိုးရောရှိလားဆရာ
လက်မဆိုင်ဘူးမအင်းယူမှာပြန်ချင်သေးဘူးလေဆရာမနော်အဲ့တော့ကျွန်တော်ကကြည့်ရမယ်ကျွန်တော်ယူမှာလက်ပါနေပြီလား
ကရင်လူခွင့်ရေးအဖွဲ့အစည်းဖြစ်တဲ့ KHRG ကတော့မိုင်းနဲ့ရှင်းလင်းမှုမရှိသေးတဲ့ကိစ္စတွေနဲ့မြေယာပြဿနာတွေရှိနေတာမျိုးတွေလူခွင့်ရေးချိုးဖောက်မှုတွေကရင်ပြည်နယ်တွေမှာရှိနေသေးပေမဲ့ကရင်ဒုက္ခသည်တွေရဲ့သဘောဆန္ဒအတိုင်းသာဖြစ်တဲ့ဆိုပြီးလူခွင့်ရေးအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ကိုစောဝေလင်းကဆိုပါတယ်
ကျွန်တော်တို့တာဆုံးပြပြလို့မရဘူးသူတို့တကတကယ်ဒုက္ခတွေမှာနေတဲ့ဒုက္ခတွေလူနေတဲ့နေတဲ့လူတွေသူတို့မှာပြန်ပြင်ပြောင်းပြီးသူတို့မှာဒီလွတ်လပ်စွာဟိုဆုံးပြပါခွင့်ရှိတယ်ကျွန်တော်တို့ return နဲ့ပတ်သက်ပြီ
းဆိုတော့အခုလောလောဆယ်အခြေအနေမျိုးမှာပေါ့နော်အာဒီမြန်မာအစိုးရပဲဖြစ် KNU ပဲဖြစ်ဖြစ်ထိုင်းအစိုးရဖြစ်ဆုံးဖြတ်ပြီးတော့ပြန်ခိုင်းနေဆိုရင်တင့်တော်မှုရှိမလားရှင
်ဒုက္ခတွေမပြန်ချေတဲ့နဲ့အစိုးရပြန်ခိုင်းလို့ရှိရင်ဘယ်လိုပြောမလဲ force return force repatriate ဖြစ်တော့ပေါ့အဲ့လိုမျိုးလုံးလို့ရှိရင်မသိတော့ဘူးလို့ကျွန်တော်ထင်တာပဲ
ထိုင်းမြန်မာနယ်စပ်မှာဒုက္ခတွေစခန်းပေါင်း၉ခုရှိပြီးကုလသမဂ္ဂရဲ့တရားဝင်စည်းရုံးအရဒုက္ခတွေ3,200ကျော်ရှိနေပါတယ်ဒါပေမဲ့လည်းနောက်ထပ်ရောက်လာတဲ့ဒုက္ခတွေတွေနဲ့ဆိုလူဦးရေကဒီထက်မကလည်းပိုရှိနေတာပါတရရင်သားလက်နက်ကင်တွေနဲ့မြမအစိုးရတို့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးမှုတွေလုပ်ခဲ့ပေမဲ့တိုက်ပွဲတွေပြန်ဖြစ်နေတာတွေပဋိပက္ခတွေရှိနေသေးတဲ့အတွက်ပြည်တွင်းမှာလည်းဒုက္ခသည်ဥယေတွေကတိုးနေတာပါနော်ဝေးနိုင်ငံအခြေဆိုင်ဒုက္ခသည်များကောင်စီရဲ့အစီရင်ခံစာမှာတော့2013ခုနှစ်အတွင်းမှာပြည်တွင်းဒုက္ခသည်6,400ကျော်ရှိနေတယ်ဆိုပြီးပြောဆိုထားတာပါမတည်ငြိမ်သေးတဲ့အခြေအနေအောက်မှာကရင်ပြည်နယ်တွင်းကဒုက္ခသည်တွေကလည်းနေရရင်ပြန်ဖို့ကိစ္စကိုစိုးရိမ်ပူပန်နေကြပါတယ်။မဲဆောက်မှာပြုတ်လုတဲ့ဆွေးနွေးပွဲကတော့ထိုင်းနိုင်ငံဘက်ကနေရရင်ကိုအတင်းအကျပ်ပြန်ဖို့မယ်ဆိုတဲ့သဘောထားတွေတော့မထုတ်ပြန်သေးပါဘူး။ဒုက္ခသည်တွေအနေနဲ့ကတော့ဒီသတင်းကြားပြီးတဲ့နောက်မှာစိုးရိမ်ပူပန်မှုတွေရှိလာတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီကတော့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအနေနဲ့ကတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာကကူညီထောက်ပံ့မှုတွေညှော့နှဲလာတဲ့အပေါ်မှာနယ်စပ်မှာနေထိုင်ရတာတွေနဲ့စားသောက်ရေးတွေကအခက်အခဲတွေရှိလာပြီးဖြစ်ပါတယ်ရှင်